မြတ်ကိုရဲနေကဘန်လုံမရှိခုနဲ့ဒဏ္ဍာရှိ26ဦးတို့ပေါ်ပြစ်မှတ်ထားအရေးယူတရားမှုတွေချမှတ်လိုက်ကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကကြေညာလိုက်ပါတယ်။လူမျိုးများထိခိုက်ဒိဋ္ဌိစီမဲ့လက်နက်တွေနဲ့ပဋိသင်္ကမစ်ဆိုင်တုံးအစီအစဉ်တွေအတွက်နိုင်ငံကဗန်နိုင်းစနစ်ကိုတုံ့ချနေတဲ့မြတ်ကိုရဲနေငင်သားတွေကိုပြစ်မှတ်ထားတန်ဆက်ဖို့ရည်ရွယ်တာဖြစ်ကြောင်းလည်းဗန်နိုင်းဝန်ကြီးဌာနရဲ့မနေ့ကကြေညာချက်မှာဖော်ပြခဲ့တာပါ။ကိုရီးယားကျောင်းဆောင်မှာနျူကလ িয়ার ကင်းစင်ရေးနဲ့အင်ဂျင်အတွက်အမေရိကန်ရဲ့ယူမန်ချက်တွေကိုအောင်မြင်အောင်အကောင့်တွေပုံနိုင်ရင်မြောက်ကိုရီးယားကိုအထူးကျန်ဖြစ်အောင်လုပ်မယ်မဟာဗျူဟာအရတုံးမြင်ဆောင်ရွက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီစုံဖြတ်ချက်နဲ့အညီဆောင်ရွက်ခဲ့တာလို့လည်းဗန်နိုင်းဝန်ကြီးစတီဗင်မနူချင်ကပြောဆိုလိုက်ပါတယ်။အားဖြင့်လည်းဟိုက်ဒရိုဂျင်ဘုံလိုယုံကြည်ရတဲ့အနုယူဘုံဆက်သက်မှုတွေလောက်ကပ်ပြီးနောက်မှာပဲဒီလမ်းစမ်းမှာလူမျိုးရေးကောင်စီကမြောက်ကိုရီးယားပေါ်တက္ကသိုလ်တွေချမှတ်လိုက်တာပါ။တက္ကသိုလ်တွေကမြောက်ကိုရီးယားရဲ့စွမ်းရည်နဲ့လောင်စာတင်သွင်းမှုတွေကိုအကြီးအကျယ်ဖျက်ဆီးခံရမှာဖြစ်ပါတယ်။မြောက်ကိုရီးယားကတော့ကုလသမဂ္ဂရဲ့တန်ခတ်မှုအစ်တွေကမြောက်ကိုရီးယားလူထုအတွက်အသက်ရှူပေါင်းမရှိအောင်လုပ်တဲ့လူရဲ့အဖြစ်ရှုပ်ချကြောင်းတုတ်ပြင်နေတာပါ။ဒီနေ့ကအမေရိကန်ဗန်နိုင်းဝန်ကြီးဌာနရဲ့တန်ခတ်မှုအစ်တွေချမှတ်တဲ့မြောက်ကိုရီးယားနိုင်ငံသား26ယောက်ဟာပြည်ထောင်နိုင်ငံတွေမှာနေထိုင်နေကြပြီးမြောက်ကိုရီးယားပြည်သူတွေအကျိုးဆောင်ပေးနေသူတွေဖြစ်ပါတယ်။ဒီထက်က19ဦးကတော့တရုတ်နိုင်ငံမှာနေထိုင်ပြီးရုရှားမှာ3ဦး၊လီဘီးယားနဲ့အာရဗ်စော်ဝါများပြည်ထောင်စု UAE မှာ2ဦးစီတည်တည်နေထိုင်ကြပါတယ်။